ဂျပန်နိုင်ငံလေပိုင်းနဲ့မြောက်ပိုင်းဒေသတွေမှာပြင်းထန်တဲ့မိုးရွာသွန်းမှုကြောင့်ဒီကနေ့ချက်သပြင်းနေမှာဂျပန်အာဏာပိုင်တွေကလူထောင်နဲ့ချီးပြီးဘေးလွတ်ရာကိုပြောင်းရွှေ့စေခဲ့ပါတယ်။အချိန်မီမပြေးနိုင်တဲ့ပြည်မီနေသူတွေကိုလည်းအပူတပြင်းပဲကယ်ဆယ်ပေးနေပါတယ်။အဆိုးဆုံးခံရတဲ့နေရာကတော့တိုကျိုမြို့ရောအရှိမြောက်ဘက်ကီလို50လောက်ကွာကဂျိုဆိုမြို့ဖြစ်ပါတယ်။အဲ့ဒီမှာကီနူကာဝါမြေရေရှမ်းတဲ့အတွက်ဝန်ကျင်ဒေသတွေကိုပါရေလွှမ်းခဲ့တာဖြစ်ပါတယ်။ရေရင်နဲ့အတူအိမ်တွေပါမျောပါသွားပြီးကျန်နေတဲ့အဆောင်တွေမှာပိတ်မိနေတဲ့သူတွေကဝရန်တာတွေခေါင်းမိုးတွေကိုတက်ပြီးအကူအညီတွေတောင်းခံနေကြတာပါ။စစ်တပ်ရဟတ်ရင်တွေနဲ့လူအတော်များများကိုဆွဲတင်ကယ်ဆယ်နေတယ်လို့တခြားကယ်ဆယ်ကူညီနေတာတွေကိုလည်း TV ကင်မရာတွေမှာတွေ့နေရပါတယ်။တေဆုံးပျောက်ဆုံးသူဆင်းရဲတိတိကျကျမသိရသေးပေမယ့်အခုထိတော့2ဦးပျောက်ဆုံးနေတယ်ဆိုတာသိရတယ်လို့တိုကျိုကိုရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။ Eduo တိုင်ဖုန်းမုန်တိုင်းတန်ကြောင့်ဒီသတင်းပတ်ထက်မှာပဲမိုးအဆက်မပြတ်ရွာသွန်းနေတယ်လို့တချို့နေရာတွေမှာတော့မိုးရေချင်းက50စင်တီမီတာထိရွာသွန်းခဲ့တာပါဂျပန်မိုးလေဝသဌာနကအရေးပေါ်ကြေညာချက်တွေထုတ်ပြန်ထားပြီးနောက်ထပ်ရေလွှမ်းမှုတွေနဲ့မြေပြိုမှုတွေရှိနိုင်တာမို့ကြိုတင်ပြင်ဆင်ဖို့လည်းတတိပေးထားပါတယ်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့မုန်တိုင်းတန်အပြင်းထန်ဆုံးခံရတဲ့ဒေသတွေအတွက်ဦးစားပေးဆောင်ရမှာဖြစ်ပြီးဒေသခံတွေအန္တရာယ်ကြီးရင်အရေးအတွက်အထူးလှုံ့ဆော်သွားမယ်လို့ကတိပေးပြောကြားခဲ့ပါတယ်